ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြကျောင်းသားတွေနဲ့ရဲတပ်ဖွဲ့ဝင်တွေအာဏာရပါတီကိုထောက်ခံသူတွေအထူးရုံးဖြစ်ရာကလူ20ကျော်သေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာတွေရတဲ့အကြောင်းတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကဖော်ပြပါတယ်။ဆန္ဒပြသူတွေကတော့ဝန်ကြီးချုပ်ရှိခ်ဟာစီနာယာရုကထွက်ပြေးဖို့တောင်းဆိုနေတာပါ။ဇူလိုင်လမှာဆန္ဒပြပွဲတွေစတင်ပေါ်ပေါ်ချင်းမှာတော့အစိုးရလုပ်တွေအတွက်ခွဲရစနစ်ကိုဆုံးသတ်ဖို့တောင်းဆိုခဲ့ရာကအကြမ်းဖက်မှုတွေကြီးထွားလာခဲ့ပြီးလူ100ကျော်သေဆုံးခဲ့ပါတယ်။ဆန္ဒပြပွဲတွေကိုနှိမ်နှင်းမှုအာဏာပိုင်တွေကနိုင်ငံအနှက်ကျောင်းတွေတက်သူတွေကိုပိတ်ခဲ့တယ်လို့အင်တာနက်တွေကိုဖျက်တော့ညံပထရအမိတ်ချိုးပေါက်သူတွေကိုပိတ်ခတ်ဖို့အမိန့်ထုတ်ခဲ့တာပါဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးမြန်မာပြည်ခင်တရင်ပတ်တွေအတွင်းဖမ်းဆီးခံရသူတောင်းတထောင်ထက်မနည်းရှိခဲ့ပါတယ်ဆန္ဒပြသူတွေကဘင်္ဂလားဒေ့ရှ်မှာပုံမှန်အလုပ်လုပ်ရဖြစ်တဲ့တနေ့ဝင်နေ့မှာအလုံမစင်းကြဖို့အခွန်နဲ့လက်စင်မီတာကလိုပေးဆောင်ဆရာစီကိုမပေးဘဲနဲ့အစိုးရကိုသိမ်းမှတ်ဖို့လဲစော်ထားတာပါဒီကနေ့တနေ့ဝင်နေ့မှာရုံးတွေဘန်တွေစစ်ရုံတွေပွင့်ကြပေမဲ့ဒါကာနဲ့တခြားမြို့ကြီးတွေမှာတော့တွားရေးလာရေးကအခက်အခဲတွေလည်းရှိနေကြပါတယ်ခင်ဗျာ